ဒါကြောင့်မို့မရမနေနိုင်အောင်မြင်ကျင်တဲ့အတွက်ဟောဥပါဒါဖြစ်သည်အကြောင်းအကျိုးအစဉ်အဆက်ကိုတရိထားဖို့ပြောတာအခြေတရားကမျက်စိအာရဏနော်သူဟာနတ်သားရဲ့အစဉ်နဲ့တွေ့ဆုံမှုဖြစ်တဲ့ဖတာအဲ့ဒီဖတာကြောင့်ပဲလှလိုက်တာလို့ကောင်းခံစားမှုဖြစ်တယ်အဲ့ဒီကောင်းခံစားကြောင့်ပဲထက်ခါထက်ခါမြင်ဉာဏ်နဲ့ဆိုတဲ့တဏှာဖြစ်တယ်အဲ့ဒီထက်ခါထက်ခါမြင်ဉာဏ်နဲ့ဆိုတဲ့တဏှာအသေးစားကြောင့်ပဲသူ့မမြင်ရမနေနိုင်ဘူးမနေနိုင်ပါဘူးဆိုတဲ့ဘာဖြစ်တယ်လဲဥပါဒံဖြစ်ပြီဟောစိတ်သဘောတရားအစဉ်ဘယ်နှစဉ်ရတယ်လဲမျက်စိရဲ့တွေ့ဆုံမှုရဲ့ခံစားမှုရဲ့တတ်မဲ့မှုရဲ့သွယ်လမ်းမှုရဲ့ဟုတ်ကြလားအစဉ်တိုင်းသွားတာနော်ဘာပါလဲသွယ်လမ်းမှုရဲ့ဟုတ်ပဲလားကြောက်မသွားခြင်းနဲ့တော့အဲ့ဒီအစဉ်လေးသဘောပေါက်သလားမပေါက်ရင်ထပ်ပြောမနော်တရားဘယ်နေ့မှဆုံးဟုတ်ကြလားသဘောမပေါက်ဘဲနဲ့သွားလို့မပြေဘူးဒါတော့မျက်စိရဲ့တွေ့ဆုံမှုရဲ့ခံစားမှုရဲ့တတ်မဲ့မှုရဲ့တွယ်လမ်းမှုရဲ့သိကြပါလားအဲ့ဒီအစင်မပြောက်ဘူးနော်ဒါတော့မျက်စိကြောင့်အစင်းနဲ့တွေ့ဆုံမှုဖြစ်သည်ဟုတ်လားအစင်းနဲ့တွေ့ဆုံမှုကြောင့်လှလိုက်တာဆိုတဲ့ခံစားမှုဖြစ်သည်လှလိုက်တာဆိုတဲ့ခံစားမှုကြောင့်တမ်းမဲ့မှုဖြစ်သည်တမ်းမဲ့မှုကြောင့်သွဲလမ်းမှုဖြစ်သည်ကိုင်းဒီအမျိုးသမီးလူဘဝရလို့ဘဝဟောင်းကတိတ်တဆမန်းတဲ့သွဲလမ်းနေတဲ့အခါကျတော့အဲ့ဒီသွဲလမ်းတဲ့ဟာမရရအောင်သူပါလို့တော့ဘာကုသိုလ်ကောင်းမှုတွေလုပ်သည်သွဲလမ်းတာလိုခြင်းလို့ဟုတ်ကဲ့လားကုသိုလ်ကောင်းမှုတွေလုပ်သည်ဒါဖြင့်ကောင်းမှုလုပ်တာဟာသွဲလမ်းတာနဲ့ဆိုအကြောင်းအကျိုးဘယ်လိုနေမလဲဆွဲလန်းလို့လောက်တာပေါ့လားဒီကဆွဲလန်းတာကအကြောင်းကောင်းမှုကုသိုလ်ပြုတာကအကျိုးမဟုတ်ပေဘူးလားနေတော့မှာတော့အခုဒီလောကမှာလည်းပဲရည်စက်ချတဲ့အခါဆူတောင်းနေရှိတယ်မဟုတ်လားဘယ်လိုဆူတောင်းနေရှိတယ်လဲလို့ဆိုတော့ဖြစ်လေရဘဝတို့၌အရှင်ဘာကုလကဲ့သို့ကြမ်းမှခြင်းယောဂကင်းခြင်းညာရဘာလို့ဤဇောတိကတသေးကြီးကဲ့သို့တသေးကြီးကဲ့သို့သုံးမကောင်ဖြုံးမကောင်အောင်ချမ်းသာရဘာလို့ဤဘာလဲပုံမာဝရီပပဝရီတို့ကဲ့သို့ခုနှစ်တောင်တိုက်ခမ်းမိမထွမဲ့လဲအောင်လှရပရပါလို့ဤနဲ့ဒါတွေစုမတောင်းလားကဲအဲ့ဒီစုတောင်းနေဟာလိုချင်လို့တောင်းတာမဟုတ်ဘူးလားလိုချင်လို့တောင်းတော့အဲ့ဒီစုတောင်းမှုရာအတွက်ကောင်းမှုမပြုရဘူးလားလိုချင်တော့အဲ့ဒီစုတောင်းရင်တော့ကောင်းမှုပြုရသည်ပြီးတော့လိုချင်တာကအကြောင်းကောင်းမှုပြုတာကအကျိုးအဲ့ဒီကောင်းမှုပြုရမှာဆုတောင်းတာကအကျိုးမဟုတ်ပေဘူးလားဒါမရှိဘူးလားအဲ့ဒီအတိုင်းပဲဘုရားဒါရင်လားလို့ဆိုတော့မဟုတ်ပါဘူးမကောင်းတာတားခြင်းနဲ့ကောင်းတာကိုရခြင်းနဲ့ဆိုလို့ရှိရင်အဲ့ဒါတစုံတရာလောက်ပြီးတော့ဆုတောင်းတာပဲတချို့များစီးပွားတတ်ခြင်းနဲ့အခါကြတော့ကိုနကတော့ဒီနကတော့ဟိုဘိုးဘောအောင်ဒီဘိုးဘောအောင်ဒီသွားပြီးတော့ကြော်ပွဲတင်ပြီးတော့မကြော်ဘူးလားကြော်ပြီးသူမတောင်းဘူးလားအဲ့ဒီစင်းပွားတက်လို့ခြင်းဆိုတဲ့မရမနေနိုင်တဲ့ဥပါဒဏ်ကအကြောင်းအဲ့ဒီကြော်ပွဲတင်ခြင်းကတင်ခြင်းအလောက်ကအကျိုးမဟုတ်ပေဘူးလားအဲ့ဒီကြော်ပွဲတင်ခြင်းဆူတောင်းတာကအကျိုးဒီတော့ဘာပြောရင်လဲဆိုတော့အလောက်ဆိုတာမရမနေနိုင်လို့လိုချင်တဲ့ဟာရအောင်လောက်တာကိုအလုပ်လို့ခေါ်တယ်ဒီစကားမှားလားမှားပါဘူးဗျာထောက်ခံတဲ့လူတယောက်တည်းပါလားအဲနှစ်ယောက်တော့ပါလားဟမ်ထောက်ခံတာကလည်းတော့ဒုလူလေးများဆိုသလိုဒီမျိုးဘယ်နဲ့ဝိုင်းမယ်ကျမ်းဖန်ဝိုင်းရတာပေါ့ဆိုလို့ဖြစ်နေအဲ့လိုဖြစ်နေပြီအော်ထောက်ကနဲ့လူကလည်းအားသေးလိုက်တာနော်ရခြင်းလို့မရမနေနိုင်လို့ရအောင်လောက်ကြတာကြီးပဲမဟုတ်လားလို့အဲ့ဒါလေးသဘောပေါက်ထားဖို့အရေးကြီးတယ်နော်အခုဘုန်းကြီးပြောနေတာဘာပြောနေတာလဲဆိုတော့မြတ်စွာဘုရားတစ်ချိန်ကစဉ်းစားတဲ့သဘောတွေပြောနေတာ မြတ်စွာဘုရားဒီချိန်ကဘယ်နဲ့လို့စဉ်းစားသလဲဘယ်လို့စဉ်းစားသလဲဆိုတော့ဒီချိန်ကအယံဓမ္မဒုရဏုဘောတော်သံတော်ပဏိတော်အတ္တကဝါသရောဂံဘီရောဂံဘီရောဒုရဏုဘောတော်တဲ့ဘုရားဖြစ်ပြီးတဲ့နောက်မြတ်စွာဘုရားကတရားဟောမယ်လို့စဉ်းစားလိုက်တဲ့အခါကျတော့သတ္တဝါတွေရဲ့အစ္ဆဒပါဏာမကလောဘဒေါသမောဟတွေကသိထူပြောနေတယ်သိတူရနေတော့လောဘကြီးဒေါသကြီးမောဟကြီးနေတော့ဉာဏ်တွေကလောဘဒေါသမောဟအပိတ်အဖုတ်ခံနေရတော့ဉာဏ်တွေကမထက်ဘူးမေ့မိန်နေတယ်အဲ့ဒါမြတ်စွာဘုရားကဆင်ញံကြီးတော့အယံပဇာဤတတ္တဝါပေါင်းသည်တန်တာကုလကဇာတာရှိခြင်းတွေကြီးလိုပဲတဲ့လောဘဒေါသမောဟတွေနဲ့ချုပ်ထွေးနေတာတဲ့ဒီတတ္တဝါတွေသူတို့ကငါဟောရမယ့်တရားကအယံဓမ္မောဤတရားသည်ဂံဘီရောနက်လာဤဒုရဏုဘောသောသိနိုင်ကြ၏။တန်တော်မောမြဤပဏိတော်သိမ်မွေပဏိတန်တော်သိမ်မွေဤပဏိတော်မောမြဤအတ္တကဝါစရောကြံစီစဉ်းစားဆင်ခြင်းနဲ့ဉာဏ်ဖြင့်သိလို့မရနိုင်ဘုရားရှင်ကသူတရားတို့ပြန်ဆင်ကြည့်ကြည့်လိုက်တာငါသိလို့မဟုတ်သူတို့ပြန်ဟောမယ်တရားကဂံဘီရသိမ့်နေတာပဲတဲ့ဒါကြောင့်ဒုရနုဘောဓသိဖို့ရသိချက်တယ်တဲ့ပန်တော့သိသိမ့်မွေတာပဲတဲ့အမှန်တန်သိမ့်မွေပြီးနက်နက်ခက်ခဲတဲ့တရားကိုကိလေသာထူပြောနေတဲ့ဒီတ ত্ত্ব ဝါတွေဟောသိမှသိပါမလားမြတ်စွာဘုရားစဉ်းစားချင့်ကြင်နေရတယ်ဒီတော့အခုဘုန်းကြီးပြောနေတယ်အဲ့ဒီမြတ်စွာဘုရားရဲ့ဂံဘီရဆိုတဲ့တရားကိုအခုဘုန်းကြီးပြောနေတာမြတ်စွာဘုရားစဉ်းစားတဲ့ဒုရဏုဘောဓအမှန်တန်သိနိုင်ခဲ့တဲ့တရားဆိုတာအခုဘုန်းကြီးပြောနေတယ်ဟုတ်သလားဒီတော့တလောက်တောင်နဲ့နဲတဲ့ခက်ခဲတဲ့တိမ်မွေးတဲ့တရားဒီတရားနာပရိသတ်သိနိုင်မှာမလားလို့ဟဲ့ချောက်လိုက်တာနဲ့ကြောက်သွားကြရတော့သိနိုင်ပါတယ်မဟုတ်ဘူးလားဘာကြောင့်သိနိုင်တယ်လဲလို့ဆိုတော့မြတ်စွာဘုရားလက်ထက်တုန်းကလူတွေလောက်ကိလေသာမထူပြောလို့မဟုတ်ဘူးလားကိုယ်ကိုယ်ကိုအားပေးရတယ်နော်ဒီတော့အဲဟုတ်လားမဟုတ်လားကြည့်ပါအခုဘုန်းကြီးပြောတယ်လေပထမဆုံးမျက်စိရှိတယ်တဲ့အဲ့ဒီမျက်စိရှိတော့အစင်းနဲ့သွားတွေ့ဆုံမိတယ်တဲ့အဲ့ဒီတွေ့ဆုံတော့ခံစားတယ်ခံစားတော့တတ်မဲ့တယ်တတ်မဲ့တော့ဆွဲလန်းတယ်ဆွဲလန်းတော့ရအောင်လုပ်တယ်တဲ့ဟောမဟုတ်ဘူးလားရအောင်လုပ်တာလားဟာဆွဲလန်းလို့လားမဆွဲလန်းလို့လားအလုတ်မှန်သမျှအဲ့ဒါဆွဲလန်းလို့ဒီဘက်မှတ်တာဒီနေ့တင်ညာအကြနေပေါ့ဟမ်ပါဟောအတက်နေလားသိပါဘူးအကြနေလားလို့ဘယ်နဲ့တော့ရှင်ပြလို့ဒီနေ့အကြနေလားအတက်နေလားဟဲ့ဘယ်နဲ့တော့ရမ်းတော့ရှင်ပြတို့အကြနေလားအတက်နေလားအာမေမြိုင်မြိုင်ဆိုင်ဆိုင်ရှောက်လိုက်ကြတာနော်ကိုင်းတင်ညာတက်နေတယ်မြင်းမြင်းဆိုင်ဆိုင်လျှောက်တာထောက်တော့သူတို့ဘာချင်းနေရတယ်နော်ဘာချင်းနေရတယ်အိမ်ပြမို့ချိန်နေဆိုတဲ့ကအိမ်မပြန်ရမနေနိုင်ဆိုတဲ့ဥပါဒံဖြစ်မနေဘူးလားသဘောတူလိုက်တာနော်အော်ဆွဲလာမှုကြောင့်လုံးတဲ့လုံးမဟုတ်ပြီဘူးလားကောင်းတာလားမကောင်းတာလားဒုက္ခပါပဲလားဒီလိုဆိုလို့ရှိရင်ကောင်းတာကိုကုသိုလ်ခေါ်သလားအကုသိုလ်ခေါ်သလားမကောင်းတာကိုကုသိုလ်ခေါ်လားအကုသိုလ်ခေါ်လားဒါဖြင့်အိမ်ပြန်ရင်လည်းကိုတော်တွေလာလျှောက်တဲ့လုပ်ငန်းကကုသိုလ်လားအကုသိုလ်လားဒုက္ခပါပဲမသွက်ဆွဲရပါနဲ့နော်အော်အကုသိုလ်လုပ်ငန်းတွေလုပ်ကဲဒီလောက်မှာ229သေသောသီလသိက္ခာပုဒ်တွေကိုထိမ့်သိမ့်စောင့်ရှောက်ပြီးတော့ကုသိုလ်တွေအများကြီးလှုပ်လာရကနေပြီးတော့
ဒီကနေ့မှတော့မှနဲ့ဖျံမှအကုသိုလ်လုပ်ငန်းလုပ်ရမယ်ဆိုလို့ရှိရင်တော့အမြင့်ကနေဒီတိုင်ပင်ထိုးတာနဲ့မတူဘူးလားတူတယ်နော်ဒါပြန်ဒီကိုယ်တော်လေးတိုင်ပင်ထိုးသေးတယ်လားမထိုးသေးဘူးလားအော်မထိုးသေးဘူးလားအေးဟုတ်ပြီဒီဟာစဉ်းစားကြည့်ပါဘုန်းကြီးပြောပါရစေအဲ့ဒီနတ်သမီးကမလာပါရင်နတ်သားကိုစွဲလမ်းလို့မရမနေနိုင်တဲ့အတွက်စွဲလမ်းမှုပါတာကြောင့်သူဘာလုပ်ငန်းကိုလုပ်တယ်လဲသူတို့လုပ်ငန်းလုပ်ပြီဟုတ်ကဲ့လားဒါဖြင့်ဒီအရှင်မြတ်တွေကတော့စွဲလမ်းလို့ဘာလုပ်ငန်းကိုလုပ်တယ်လဲဒုက္ခပါလားမင်းတို့လာကြည့်ရင်မေးရတယ်ဦးနောက်တစ်ခွန်းလေးတော်ပါပြီမမေးတော့ပါဘူးမမေးတော့ပါဘူးမမေးတော့ပါဘူးဘာကြောင့်ဘုန်းကြီးဟန်ဒါကလောက်ပြောနေတယ်လဲဆိုတော့ဥပါဒံကြောင့်အလုတ်ဖြစ်တယ်ဆိုတာစိတ်ထဲမှာနစ်ခနဲနေအောင်စွဲသွားစေခြင်းလို့ပါဟုတ်လားလောက်တဲ့အလုတ်ကောင်းတဲ့အလုတ်မကောင်းတဲ့အလုတ်ပန္နမဟာဘာကြောင့်ဖြစ်တာလဲဒါသိစေခြင်းလို့ပါအကိုင်းအခုတော့မသိဘူးလားဒီဟာခက်သလားနည်းနည်းသလားအဲ့ဒါကိုမြတ်စွာဘုရားကနည်းနည်းတဲ့ခက်ခဲတယ်တဲ့ဒီတရားဓမ္မတွေသိမှမဟုတ်ဘူးဆိုပြီးဟောတော့မဟောဘူးအခုတော့ဘုန်းကြီးကဟောလိုက်တယ်မသိဘူးလားလွယ်လွယ်လေးနဲ့မဟုတ်ဘူးလားကဲဒါဖြင့်ဘာလို့သိတယ်လဲဆရာတော်ဟောတိုင်းသိမလားဆရာကပြိဋိဘံစမ်းသွားတာနှစ်ပေါင်း2524နှစ်ရှိသွားပြီတရားကမေတ္တာပန်းသည်သို့တော့ဘာကြောင့်သိလွယ်တယ်လဲလို့ဆိုတော့တရားနာပရိသတ်ရဲ့ပါဏာမလောဘဒေါသမောဟကိလေသာတွေကနဲပါနေလို့တဲ့အထူးသဖြင့်ဒီအရှင်မြတ်ကြီးရဲ့ပါဏာမ229တဲ့သောသီလတိတ်္ခာဘုဒ္ဓေစောက်တီစောင့်ထင်းလို့မို့လို့ဖြူစင်တဲ့စိတ်အစဉ်ရှိနေတဲ့အတွေ့လောဘတွေလည်းကင်းတော့ကင်းဒေါသတွေလည်းကင်းတော့ကင်းမဟုတ်လားမနေ့ကလည်းပဲတရားကမထိုင်ထိုင်မဟုတ်လားဝိညာဉ်ကနှစ်ကြိမ်ကြောက်ဒီလိုဆိုတော့ကိလေသာကပ်ပါဦးမလားအဲကိလေသာနေပါမနေဘူးလားဒါကြောင့်ပြီးလွယ်တာမဟုတ်ဘူးလားဒါပေမဲ့လို့ဒီပရိသတ်ထဲမှာမသိမဲ့လူတွေရှိသေးတယ်ဘယ်လိုမသိမဲ့လူတွေလဲဆိုတော့လေအမျိုးသမီးတွေဓမ္မယုံကြည်အောက်ခံတော့ပါပုံနေတယ်အမျိုးသမီးသူတို့တော့သိပါသလားဘာကြောင့်မသိလဲပေါင်းတာနဲ့မသိတာလားစိတ်မစင်ကြယ်လို့မသိတာလားဘာလို့စိတ်မစင်ကြယ်သလဲမညှို့မလို့ဟုတ်တယ်လားညှို့မရမှကြောက်တော့တို့ပေါင်းပုံမနေဘူးလားပေါင်းနေတဲ့အခါကျတော့တို့စိတ်ထဲမှာအငြိအကျေးတွေတင်းမနေဘူးလားဘာအငြိအကျေးတွေလဲလောဘဒေါသမောဟဟုတ်ကဲ့လားအဲ့ဒီအငြိကြီးတွေစိတ်ထဲကတ်တဲ့အခါကျတော့စိတ်ထဲမှာပါဝင်နေတဲ့ဉာဏ်ကထက်ပါဦးမလားမထက်တော့သူတို့သိပါမလားမသိဘူးတဲ့အခုတော့သိခြင်းမြတ်တင်တဲ့တကွာဒီမှာပွားများအားထုတ်နေတဲ့တရားနာပရိသတ်ရဲ့သဏ္ဍာန်မှာလောဘဒေါသမောဟဆိုတဲ့ကိလေသာအငြိကြီးတွေကကင်းစင်ဝေးနေတဲ့ဖြင့်ရှင်တော်မြတ်ဘုရားရဲ့ဒလောက်နဲ့နဲ့ကတိမ်မွေးလာတဲ့တရားတော်ကိုလည်းပဲပေါ်ပေါ်လင်းလင်းကလေးနဲ့သိသည်ဥပါဒံကြောင့်ကောင်းတာကိုလည်းလုပ်သည်ဥပါဒံကြောင့်မကောင်းတာကိုလည်းလုပ်သည်မဟုတ်ဘူးလားကောင်းတာလုပ်တာကဘသူလဲဥပါဒံကြောင့်ကောင်းတာလုပ်တာကဘသူလဲတတိတော်တို့ပါဗျာဟုတ်ပြီကဲထားတော့ဒါကျင်ဥပါဒံကြောင့်မကောင်းတာလုပ်တာကဘသူလဲရလိုက်တော့မမေးပါနဲ့ဆိုတော့ပုံကြီးကလည်းမင်းလည်းမေးမိနေတယ်
မြတ်စွာဘုရားဤရထားတာမြတ်စွာဘုရားကပရိသတ်တရားနားလည်သိခြင်းနဲ့ဆိုလို့ရှိရင်အဲ့ဒါအမေးနဲ့အစီနဲ့ဟောတာဒါကြောင့်မလို့ဘုန်းကြီးကလည်းနားလည်သိခြင်းလို့မမေးပါနဲ့တော့ဘုရားဆိုလဲမေးမိတော့တာပဲနော်ကဲနားလည်ပြီပြီးတော့ပြန်ပြီးတော့အစဉ်တစ်ခုပြန်သိကြည့်ပါမျက်စိကြည့်လို့အစဉ်နဲ့တွေ့ဆုံမှုဖတ်တာဖြစ်သည်ဟုတ်တယ်မလားတွေ့ဆုံမှုကြောင့်ခံစားသည်ခံစားမှုကြောင့်တတ်မဲ့သည်တတ်မဲ့မှုကြောင့်စွဲလန်းသည်စွဲလန်းမှုကြောင့်ရအောင်လုပ်သည်ဟောဟုတ်ပြီလားရအောင်လုပ်တော့အလုတ်ကပဲနှမျိုးလဲနှမျိုးပါလဲကောင်းတာရဲ့မကောင်းတာရဲ့ကောင်းတာဆိုလဲစွဲလန်းလို့လုပ်တယ်မကောင်းတာဆိုလဲစွဲလန်းလို့လုပ်တယ်မသိကြဘူးလားအလုတ်မှလုပ်ပြီဆိုလို့ရှိရင်အဲ့ဒီအလုတ်ကအကျိုးမပေါ်ပေဘူးလားကောင်းတာလုပ်ရင်ကောင်းကျိုးပေါ်ရမည်မကောင်းတာလုပ်ရင်မကောင်းမျိုးပေါ်ရမည်အဲရှေ့သက်မေးအောင်မလားအမနောက်ကလူတွေဖြစ်လိုက်ချင်တာရှေ့ကတိတ်လို့နော်အဲ့ဒီမှာကောင်းတာလုပ်တော့ကောင်းကျိုးဖြစ်ရမှာမဟုတ်ချာဘာကြောင့်လဲဆိုတော့ကောင်းမှုဆိုတဲ့အကြောင်းရှိနေပြီအကြောင်းရှိနေရင်အကျိုးမပေါ်ပဲနေမလားအကျိုးပေါ်တယ်တခြားဆန့်ကျင်မဲ့အင်အားကြီးမတဲ့အကြောင်းတစ်ကြောင်းကသာအင်အားနဲ့မဖိလိုက်ဘူးဆိုလို့ရှိရင်ဒီအကြောင်းဟာမဟုတ်ချအကျိုးကိုပေါ်စီရမယ်။တခါတရံကြတော့သူရဲ့အဆန့်ကျင်မဲ့ဖြစ်တဲ့အင်အားကောင်းတဲ့အကြောင်းကအဖိခံလိုက်ရရင်ဒီအကြောင်းဟာသူ့အကျိုးကိုမဖြစ်ပေါ်စေနိုင်ဘူး။ဒီအခါကျတော့ဘာလို့ခေါ်ရလဲဆိုတော့အဟောတိကံလို့လည်းခေါ်တယ်ကတ္တတာကံလို့လည်းခေါ်တယ်။အဲ့လိုခေါ်ရတယ်။အဲ့လိုဆန့်ကျင်မဲ့အင်အားကြီးမားတဲ့အကြောင်းမှမရှိဘူးဆိုလို့ရှိရင်တော့ဒီအကျိုးဒီအကြောင်းဟာဒီအလောက်ဆိုတဲ့အကြောင်းဟာသူ့အကျိုးကိုဖြစ်ပေါ်စေရတာကြောင်းကျိုးနိယာမသဘာဝအတိုင်းမောချမလွဲမသွေဖြစ်ရတာပဲဒါအဲ့ဒီအကျိုးဟာအဲ့ဒီကောင်းတဲ့အလောက်ကြောင့်ဖြစ်ရဖြစ်ပေါ်ရမယ်အကျိုးမကောင်းတဲ့အလောက်ကြောင့်ဖြစ်ပေါ်ရမယ်အကျိုးဟာဒီဘဝမှာပဲဖြစ်ပေါ်ဖို့ရအခွင့်မသာလို့အချိန်မရရင်နောက်ဘယ်တော့မှဖြစ်ပေါ်မလဲအာသေတည်းနောက်တစ်ချိန်ချိန်မှမဖြစ်ပေါ်နိုင်ဘူးလားအဲ့ဒီသေတိနောက်တစ်ချိန်ချိန်ကိုဘာလို့ခေါ်ရလဲနောက်တဘဝလို့မခေါ်ဘူးလားအဲ့ခုနကအမျိုးသမီးကြည့်လေသူပြုတ်ခဲ့တဲ့ကုသိုလ်ကောင်းမှုတွေဟာဒီဘဝမှာအကျိုးပေးခွင့်တအောင်အချိန်ရလိုက်ကလားမရလိုက်ဘူးကုသိုလ်တွေကအများကြီးမရလိုက်တဲ့သူဟာကွယ်လွန်သွားရတဲ့အခါကျတော့အဲ့ဒီသူလှုပ်လိုက်တဲ့ကောင်းမှုအလုတ်ဒီဟုသောအကြောင်းရဲ့အကျိုးဟာမဖြစ်ပေါ်ပဲနေရရောလားဘယ်မှာသွားဖြစ်တယ်လဲသေပြီးနောက်တစ်ချိန်ချိန်မှာသွားပြီးတော့ဖြစ်သည်ဒီမှာတော့သေပြီးတဲ့နောက်နတ်ပြည်မှာသွားပြီးမဖြစ်ပြီဘူးလားအကျိုးဖြစ်ပေါ်တာနော်ကောင်းကျိုးလားဆိုးကျိုးလားကောင်းကျိုးသိကြပြီလားဒီတော့အဲ့ဒီအစဉ်လေးပြန်မှတ်တာနော်အဲ့ဒီအစဉ်လေးပြန်မှတ်တာကိုင်းကြောင်းစင်ကြီးမျက်စိတွေ့ဆုံမှုခံစားမှုတမ်းမဲ့မှုဆဲလာမှုပြုလုံးမှုအကျိုးဖြစ်ပေါ်မှုဟုတ်တယ်မဟုတ်လားပြန်ပြီးဆိုရမအောင်မျက်စိပြန်ဆိုပါအောင်ဒီမှာရင်ဖြစ်ပေါ်တဲ့အကျိုးကိုတော့ဥပပတ္တိဘဝလို့ခေါ်တယ်။ဟိုဘက်ဘဝသွားပြီးဖြစ်ပေါ်တဲ့အကျိုးကိုတော့ဇာတိလို့ခေါ်တယ်။ဟုတ်လား။အခုနအမျိုးသမီးရဲ့ကောင်းမှုကြောင့်ဖြစ်ပေါ်တဲ့အကျိုးဟာဒီဘဝရင်ဖြစ်ပေါ်သလားဟိုဘက်ဘဝသွားဖြစ်ပေါ်သလား။ဟိုဘက်ဘဝသွားဖြစ်ပေါ်တော့ဘာလို့ခေါ်ရမလဲ။ဇာတိဟုတ်သလား။အဲ့ဒါကိုပဲဇာတိပဋိသင်္နေနေမှုဇာတိဘဝတည်းလို့ဒီလိုလောကမှာဘာသာပြန်ကြတယ်မဟုတ်လားဒါအကျိုးတရားလားအကြောင်းတရားလားအကျိုးတရားဒါဖြင့်ဒီအကျိုးဘာကြောင့်ဖြစ်တယ်လဲအရင်ဘဝကပြုလုံးမှုဆိုတဲ့အကြောင်းကြောင့်ဖြစ်တာမဟုတ်ဘူးလားအဲ့ဒီပြုလုံးမှုဘာကြောင့်ဖြစ်တယ်လဲစွဲလန်းမှုကြောင့်ဖြစ်တယ်အဲ့ဒီစွဲလန်းမှုဘာကြောင့်ဖြစ်တယ်လဲတမ်းမဲ့မှုကြောင့်ဖြစ်တယ်အဲ့ဒီတမ်းမဲ့မှုဘာကြောင့်ဖြစ်တယ်လဲအဲ့ဒီခံစားမှုဘာကြောင့်ဖြစ်တယ်လဲတွေးဆမှုဘာကြောင့်ဖြစ်တယ်လဲမျက်စိရှိလို့ဟုတ်ကဲ့လားသိကြရလားဒါဖြင့်အဲ့ဒီအကြောင်းအကျိုးအဆက်ဆက်ကလေးအနုလုံပဋိလုံစမ်းကြည့်သမလားကိုဟာကိုမျက်စိကြောင့်တွေးဆမှုဖြစ်သည်ဆိုပါမျက်စိကြောင့်တွေးဆမှုဖြစ်သည် ပါဠိလိုနာမည်တက်ပေးမယ်အဲ့ဒီအကြောင်းအကျိုးအဆက်ဆက်ကလေးတွေကိုမျက်စိကိုအာယတနာခေါ်တယ်နော်အာယတနာ6ပါးတည်းကတခုပဲမဟုတ်လားတွေးဆုံမှုကိုဖတ်တာလို့ခေါ်တယ်ခံစားမှုကိုဝေဒနာလို့ခေါ်တယ်တမဲမှုကိုတဏှာလို့ခေါ်တယ်ဆွဲလမ်းမှုကိုဥပါဒါနဥပါဒံလို့ခေါ်တယ်ပြုလုပ်မှုကိုကမ္မဘဝလို့ခေါ်တယ်အကျိုးဖြစ်ပေါ်မှုကိုဇာတိလို့ခေါ်တယ်ဟောဒီလိုရပြီလားအဲ့ဒီဘုန်းတိုင်းဆိုင်တော့ဘယ်လိုဖြစ်မလဲအာယတနာကြောင့်ဖတ်တာဖြစ်ပြီးဖတ်တာကြောင့်ဝေဒနာကြောင့်နောက်ထပ်ပြန်ပြီးတော့နှစ်ခေါက်လားဒါဖြင့်မျက်စိကိုအာယတနာသံသရာတိုးစေအခြေစေရကျယ်စေရချက်တတ်တဲ့တရားလို့ခေါ်တာမှန်သလားမှားတာအခုအစဉ်အတိုင်းဆိုမမှန်နေဘူးလားဒါချွတ်မှတ်တဲ့လူအတွက်လားမချွတ်မှတ်တဲ့လူအတွက်လားမချွတ်မှတ်လို့ဓာတနာပံသက်ကအဖြစ်ခံတဲ့ပုဂ္ဂိုလ်အတွက်ဟုတ်လားချွတ်မှတ်တဲ့ပုဂ္ဂိုလ်ကြတော့ဓာတနာပံသက်ကဖြစ်မလားမဖြစ်ရင်ဒီစဉ်တိုင်းနောက်ဘဝအတိသံသရာရှိမလားမရှိဘူးပြတ်မသွားဘူးလားပြတ်သွားရင်သံသရာမတူဘူးလားဓာတနာတန်တဲ့ကအဖြစ်ခံလို့လားမဖြစ်အဖြစ်မခံလို့လားအဖြစ်မခံလို့ဟုတ်လားအဖြစ်မခံရအောင်ဘယ်နည်းသုံးရမလဲကျုမှုနည်းကိုသုံးရမည်ဟုတ်လားကျုတော့ဘာဖြစ်တယ်လဲအဲမဟုတ်သေးဘူးကျုတော့ဘာဖြစ်တယ်လဲကျူတော့စုသည်စုတော့သိတော့မညီသည်မညီတော့ခင်ရငိမ့်သည်သိကြလားကျူတော့ဘာဖြစ်တယ်လဲစုတော့သိတော့မညီတော့အဲ့ဒီမညီတာဟာသံသရာတူခြင်းရဲ့အကြောင်းလားရှိခြင်းရဲ့အကြောင်းလားဒါဖြင့်အခုနဘုန်းကြီးတို့ပရိသတ်သဘောကြပါပြီးတော့ဆိုသွားတယ်ဘယ်လိုလဲဆိုတော့အာယတနာကြောင့်ဖတ်တာဖြစ်ပြီးဖတ်တာကြောင့်ခံဝေဒနာဖြစ်ပြီးဝေဒနာကြောင့်တဏှာဖြစ်ပြီးတဏှာကြောင့်ဥပါဒါန်ဖြစ်ပြီးဥပါဒါန်ကြောင့်ကာမဘဝဖြစ်ပြီးကာမဘဝကြောင့်ဇာတိဖြစ်ပြီးဟုတ်လားအဲ့ဒါလေးကိုဘုန်းကြီးကအဲ့ဒီဗမာသတင်းလေးဂိုင်းပါဠိလိုဘာသာပြန်မယ်ပထမဦးဆုံးဗာလာယတနာပစ္စယဖတ်တော့ဖတ်တာပစ္စယဝေဒနာဝေဒနာပစ္စယတဏှာတဏှာပစ္စယဥပါဒါနာဥပါဒနာပစ္စယဘဝဘဝပစ္စယဇာတိဇာတိပစ္စယသရမရဏံသောကပရိဒေဝဒုက္ခဒေါမနတုပါယတတံဘဝန္တိဧဝမေတ္တတကေဝလတဒုက္ခကန္တတတမှုရယောဟောတိဘာသာပြန်ပြီကြားဘူးလားပါပါလိမ့်မယ်ပဋိစ္စသမုပ္ပါမဟုတ်ပါ dependent origination နဲ့နော်ဟုတ်လားကဲပထမအစရေကနားတောင်းလိုက်တာအခုနောက်ဆုံးကြတော့စိတ်ထဲဘာပေါ်လာလဲဆိုတော့ငါတို့ပဋိစ္စသမုပ္ပါတတ်သွားပါလားလို့ပေါ်လာဘူးလား gain ခက်သလားလွယ်သလားလွယ်လွယ်လေးရဲ့ဘာကြောင့်လွယ်သလဲအဲသိလို့လွယ်တယ်မှန်လိုက်တာနော်ဘာကြောင့်သိသလဲအော်ဆရာတော်မဟုတ်ဘဲနဲ့ကစာအုပ်ကြည့်မသိဘူးလားဟမ်သိတော့သိတယ်ဝါတတတယ်ဆိုလားနာဒီတော့သုတလာယရဏပစ္စယဖတ်တော်ဖတ်တာပစ္စယဝေဒနာဝေဒနာပစ္စယတဏ္ဏတဏ္ဏပစ္စယဥပါဒါနာဥပါဒါနာပစ္စယဘဝဘဝပစ္စယဇာတိဇာတိပစ္စယအမရဏံပရိဒိဝဒုက္ခဒေါမနတုပယတာ ကံဘဝန္တိဧဝမေတိသာဒေဝလဒုက္ခခန္ဓာတာသမုဒယောဟောတိအဲ့ဒီမှာဇာတိပဋိသင်္ဍေနေလို့တဘောဖြစ်ရပြီဆိုလို့ရှိရင်တော့အိုရမှာမသိကြဘူးလားမအိုခြင်းစัจ जा မှာလည်းပဲနာရမှာမဖြစ်နိုင်ဘူးလားအိုခြင်းနဲ့အတူလဲနာရမှာမဖြစ်နိုင်ဘူးလားအိုပြီးတဲ့နောက်ကနာရမှာမဖြစ်နိုင်ဘူးလားဟောအိုပြီးတဲ့နောက်နာမလားစဉ်းစားကြည့်ပါဦးမနာပဲရှိတော့တယ်မဟုတ်လားနော်ဒီတော့ဇာတိဆိုတဲ့အကျိုးဖြစ်ပေါ်မှုရှိလာပြီဆိုရင်အဲ့ဒီနောက်ကအဲ့ဒီအကျိုးရဲ့ရင့်ကျက်မှုခေါ်တဲ့ဇရာဒီအကျိုးရဲ့ပြည့်စုံမှုဆိုတဲ့မရဏမပေါ်ပြီးမလာသေးဘူးလားလာတယ်တခါအဲ့ဒါလို့ဘဝအတ္တဆိုတဲ့အကျိုးဖြစ်ပေါ်မှုရပြီဆိုရင်ဒီဘဝနဲ့ဆက်ဆိုင်နေမြအဖြစ်ပြည့်အတွေ့အကြုံနဲ့မတွေ့ကြုံရဘူးလားအဲ့ဒါဒီဘဝနဲ့ဆက်ဆိုင်နေမြအဖြစ်ပြည့်အတွေ့အကြုံတွေဟာဒီဘဝလုံးမှများသောအားဖြင့်ကောင်းတာတွေလားမကောင်းတာတွေလားမကောင်းတာတွေဆိုတော့ဒုက္ခတောကသွေမှုမရှိဘူးလားပရိဒေဝမငိုကြွေးရဘူးလားဒုက္ခအမျိုးမျိုးသောအကြောင်းတွေကြောင့်ကိုယ်မဆင်းရဲဘူးလားဒေါမနတာအမျိုးမျိုးသောအကြောင်းတွေကြောင့်စိတ်မဆင်းရဲဘူးလားဥပါယတာမရှူနိုင်မကယ်နိုင်စိတ်မပင်ပန်းရပါဘူးလားဟောဒါတွေဟာဇာတိခေါ်တဲ့ဘဝစဉ်ဖြစ်ပေါ်လာခြင်းကြောင့်ရတဲ့အကျိုးတွေမဟုတ်ပေဘူးလားမှန်ရဲ့လားမြတ်စွာဘုရားမှန်နာရည်ဟောတာနော်ဒီတော့ဘုန်းကြီးတို့ပဋိစ္စသမုပ္ပါအခုပြောလိုက်တာတဝက်မကဘူးသုံးပုံနှစ်ပုံကျိုးသွားပြီရှင်းနေနဲ့တိုးပြောလိုက်လို့ရှင်ပဋိစ္စသမုပ္ပါကုန်သွားပြီရှင်းမှာဘာကြံတယ်လဲလို့ဆိုတော့ပလာယတနာဆိုတာခုနအာယတနာကိုပြတာပဆိုတာ6လာယတနာဆိုတာအာယတနာပလာယတနာဆိုတာပါတော့အာရဏ6ပါးဘာတွေပါလိမ့်မလဲအဲ့ဒီမျက်စိတွေနားတွေဘာကြောင့်ပေါ်လာသလဲဟမ်ဇာတိပဋိသင်္ဍေနေတဲ့ပဋိသင်္ဍေစိတ်ဝိညာဉ်ကလေးသဘောမှာအစမဖြစ်ဘူးဆိုလို့ကြည့်ရယ်အဲ့ဒီပဋိသင်္ဍေစိတ်ဝိညာဉ်ကလေးနဲ့တွဲဖြစ်တဲ့ရုပ်ကလေးတွေမဖြစ်ဘူးဆိုလို့ကြည့်ရင်ဒီမျက်စိနဲ့ညာတွေပေါ်လာပါမလားမပေါ်လာဘူးပဋိသင်္ဍေစိတ်ဝိညာဉ်ကလေးဖြစ်လိုက်တာနဲ့သူနဲ့တွဲရခလဲရုပ်ကလေးတွေဖြစ်အဲ့ဒီနောက်လည်းပဲစိတ်တွေဆက်ဆက်ဖြစ်ရုပ်တွေဆက်ဆက်ဖြစ်တော့မျက်စိပေါ်ခြင်းကြတော့မပေါ်ဘူးလားနားပေါ်ခြင်းကြတော့မပေါ်ဘူးလားဒါကြောင့်မျက်စိနားစိုက်တဲ့အာတနာ6ပါးဟာပဋိသင်္ဍေစိတ်ကစားပြီးတော့ဖြစ်လာတဲ့ရုပ်အဆက်ဆက်နားဆက်ဆက်ကြောင့်ဖြစ်တာမဟုတ်ဘူးလားအဲ့တော့အဲ့ဒီနာဆက်ဆက်ရုပ်ဆက်ဆက်ဟာအကြောင်းမျက်စိနာနာစိုက်တဲ့အာရဏ6ပါးဟာအကျိုးဟုတ်လားအဲ့ဒီရုပ်ဆက်ဆက်နာဆက်ဆက်ဟာလည်းတဘဝမှာအစာဆုံးပဋိသင်္ဍေစိတ်ကလေးမဖြစ်ရင်ဖြစ်ပါမလားမဖြစ်ဘူးဒီတော့ပဋိသင်္ဍေစိတ်ကလေးကအကြောင်းဆက်ခါဆက်ခါဖြစ်နေတဲ့ရုပ်တွေနာနေကအကျိုးဒါဖြင့်အဲ့ဒီပဋိသင်္ဍေစိတ်ကလေးကဘာကြောင့်ဖြစ်တယ်လဲတဘောမှာအစာဆုံးဖြစ်ပေါ်တဲ့အကျိုးတရားလေးမဟုတ်ဘူးလားအဲ့တော့တဘောမှာအစာဆုံးဖြစ်ပေါ်တဲ့အကျိုးတရားလေးဆိုတော့သူ့အကြောင်းကဘယ်မှနေမလဲအဲဟိုဘက်ဘဝမှာမနေသေးဘူးလားဟိုဘက်ဘဝမှာဆိုတော့ तू ကဖြစ်ပေါ်တဲ့အကျိုးတရားဆိုတော့ဟိုဘက်မှာပြုတ်လောက်တဲ့အကြောင်းတရားမရှိနိုင်ဘူးလားအဲဟိုဘက်မှာပြုတ်လောက်တဲ့အကြောင်းတရားကိုဒီနေရာကျတော့သင်္ခါရလို့နာမည်ပြောင်းခေါ်လိုက်တယ်ဟိုဘက်ဘဝကပြုတ်လောက်ခဲ့တဲ့အကြောင်းတရားကိုသင်္ခါရလို့နာမည်ပြောင်းခေါ်လိုက်တယ်ဒီလုံးမှုကြောင့်တွေ့တာမှုပါနေလို့ရှိတော့ကဘဝတွေဆက်ဆက်ဆက်ဆက်ဖြစ်မှာပဲလို့သိရင်လောက်ပါမလားမသိရင်တော့ဒါချင်းလုံးမိတာဟာသိလို့လားမသိလို့လားအဲ့တော့မသိလို့ပြုလုံးမိတယ်ပြုလုံးမိလို့နောက်တဘဝပဋိသင်္ဍေစိတ်ဖြစ်ရတယ်အဲ့ဒီပဋိသင်္ဍေစိတ်ကြောင့်နာယုတ်အဆက်ဆက်ဖြစ်ရတယ်အဲ့ဒီနာယုတ်ဆက်ဆက်ကြောင့်အာယတန6ပါးခေါ်တဲ့မျက်စိနာနာဖြစ်ရတယ်ဆိုရင်မှန်လားမှန်လားအမှားထောက်ခံလိုက်တာဟုတ်လို့လားပြန်စဉ်းစားပါဦးမှန်တယ်နော်ဒီတော့မသိလို့ပြုလုပ်နေသည်တင်များတည်ရင်ပြင်မလုပ်မိပါဘူးဟုတ်ကဲ့လားပြုလုပ်မိခြင်းကြောင့်တဘဝမှာပရိသန်နေစိတ်ဖြစ်သည်နောက်တဘဝမှာအစဆုံးဘဝအစရဲ့အစဆုံးပရိသန်နေစိတ်ဖြစ်တယ်အဲ့ဒီစိတ်ကလေးကြောင့် ယုတ်အဆက်ဆက်နာဆက်ဆက်ယုတ်ဆက်ဆက်ဖြစ်ပြီးအဲ့ဒီနာယုတ်ဆက်ဆက်ကြောင့်မျက်စိနာနာတွေပေါ်လာရသည်ဟုတ်သလားအာရဏ6ပါးပေါ်လာရသည်အဲ့ဒီအာရဏ6ပါးကြောင့်အာယုန်နဲ့တွေ့ဆုံမှုဖြစ်ရသည်ဒါကြောင့်ခံစားမှုဒါကြောင့်တမ်းမဲမှုဒါကြောင့်ဆွဲလာမှုဒါကြောင့်ပြုလုပ်မှုဒါကြောင့်အကျိုးဖြစ်ပေါ်မှုဇာတိအဲ့ဒါလို့ဇာတိခေါ်တဲ့တဘောအစရလိုက်တဲ့အခါကျတော့အိုရသည်နာရသည်တရားသည်ဆိုရင်ပုစိမှုကျကြရသည်ဖြစ်သလားအဲ့ဒီအကြောင်းကျိုးစင်ဆက်တာဟုတ်သလားဒါကြောင့်မလို့ဒီသဘောတရားကို the law of causal relation လို့ခေါ်တယ်။ပါတယ်နော်။ the law of causal relation နဲ့ the dependent origination နဲ့အချင်းချင်းအထောက်အမိပြုပြီးတော့အကျိုးတရားတွေဖြစ်ပေါ်ပြီးလာပြီတဲ့။ဒါကအစကပြန်လိုက်မနော်။ရထဝိနိဒတ်တို့ဒေသနာတော့ပဲရောက်သွားတယ်။ဒါကနာတန်တဲ့ကပြောနေတာနော်။ဟုတ်ကဲ့လား။ဘယ်တော့ဆုံးမလဲဘယ်တော့ဆုံးမလဲဒီနေ့ဆုံးလိုက်ပြီ